မော်ကွန်မြို့မှာတနင်္လာနေ့ညပိုင်းကပြစ်ခတ်မှုတွေဖြစ်ခဲ့တာဟာတအောင်းပလောင်နဲ့ကချင်တိုင်းနာလက်နက်ကင်အဖွဲ့တွေဝင်ရောက်လာတာကြောင့်တပ်တွေကပြစ်ခတ်တာလို့ဒေသခံတွေကပြောဝင်မဲ့တအောင်းပလောင်ဖက်ကတော့ညင်ပါတယ်လက်နက်ကြီးလက်နက်ငယ်တွေပြစ်ခတ်တန်းတွေကြားတာကြောင့်ဒေသခံတွေစိုးရင်ထိတ်လန့်ခဲ့ကြတဲ့အခြေအနေနဲ့မိုးကုတ်မြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။ကချင်ကရင်ရှမ်းစတဲ့ပြည်နယ်တွေမှာရှိတဲ့စစ်တပ်နဲ့ရဲအခြေစိုက်စခန်းတွေပေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်တာတွေရှိနေချိန်မှာပဲမိုးကုတ်မြို့မှာတနင်္လာနေ့ညကပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ည9နာရီကျော်လောက်မှာစပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တန်းတွေပါကြားရတယ်လို့မိုးကုတ်မြို့ကတဦးက VOA ကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့ဝန်ကျင်ပါနေစပြီးပနတ်တန်နဲ့ပုံတန်တွေကြားရတယ်ဗျ။အဲကြိုကြပြစ်လိုက်ရလိုက်ပြစ်လိုက်နေနေအဲ့လိုကြားတယ်ဗျာကြားပြီးမှဟိုဟာတော့မှအဲ6လကြီးဝင်တင်လာလက်လက်ကြည့်ကြတာ6လကြီးအဲ့လောက်ကြည့်တယ်ဗျာဒီ6လကြီး20နှစ်မှတစ်ခါပြစ်တယ်ဗျာ9လကြီး55မှတစ်ခါပြစ်တယ်ဗျာအားလုံး3ခါပြစ်တယ်ဗျာဟို10လကြီးနောက်ပိုင်းတော့ကြားတော့ဘူးဗျာပြစ်တာသူကတော့ပုံကြောက်ကြတာပေါ့ဗျာကြောက်လန့်ကြတာဟုတ်ကဲ့
တခြားမိုးကုတ်မြို့ကတူကတော့ဒီပြစ်ခတ်မှုဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ TNL တအောင်းပလောင်နဲ့ KNA ကချင်တပ်တွေဝင်ရောက်လာတာကြောင့်စစ်တပ်နဲ့ပြစ်ခတ်မှုဖြစ်တာလို့ပြောပါတယ
်။မြစ်ပြားတွေကမနေ့ပိုင်းကတူကိုနော်ရှင်ပိုင်းတွေကလည်းကျူရတာလေ။ရှင်မုံတက်နေပြီးတော့နေရာ300လောက်အဖွဲ့တက်လာပြီးကျတာလေ။အဲဒါကညကတော့ဒီကမလုံးတမထီပေါ့နော်။အဲ့ဒီဘက်ကတခုဝင်နေမော်ဒီဘက်ကဒါပေါ့ငါမေဘက်ကပေါ့တခုဝင်နေအဲ့ဒါ TNU ပဲ TNU ရဲ့ TNU မော်ဝင်တဲ့အချိန်က9:00ရှယ်နိုင်တော့မှာတမထိတခုဝင်နေမဒီရဲ့လည်းအချိန်မြင့်ပြင်လာတော့သူတရေတော့မင်းကြီးနဲ့ထူရမင်းမင်းကြည့်တယ်သူတို့ကြီးလည်းပြည့်တယ်ပြန်ပြည့်တယ်ပြည့်ပေါ့
နှစ်ဖက်ပြစ်ခတ်မှုတွေကြားအရက်သားတွေထိခိုက်တဲ့တရေမကြားရသလိုဒီနေ့မှာပြစ်ခတ်တန်တွေထပ်မှမကြားရတော့ဘူးလို့လည်းပြောပါတယ်TNL တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုတအိုက်ကျော်ကတော့မုတ်ကုတ်ဒေတာဘက်မှာသူတို့လှုပ်ရှားတာရှိပေမဲ့တိုက်ပွဲဖြစ်တာမရှိသေးကြောင်းပြောပါတယ
်။လှုပ်ရှားမှုတော့ရှိတယ်ဗျာ။ဒီလိုဖော်ရအဲဒီမှာတိုက်ပွဲရှိတာမရှိဘူ
း။တမတော်ဘက်ကတော့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးဒီရက်ပိုင်းမှာထုတ်ပြန်တာတော့မရှိပါဘူး။မုတ်ကုတ်ဒေတာဟာ TNL တအောင်းပလောင်တပ်ဖွဲ့နဲ့ SSPP ရှမ်းပြည်တမတော်မြောက်ပိုင်းအဖွဲ့တွေအခြေပြုလှုပ်ရှားတဲ့ဒေတာဖြစ်ပါတယ်။မင်းညကပြစ်ခတ်တိုက်ပွဲဖြစ်ပုံရပေမဲ့မိုးကုတ်မြို့ထဲမှာဆီယနာသိမ်းမှုဆန့်ကျင်တဲ့ခြိတက်ဆန္ဒပြမှုတွေဒီကနေ့ဆက်လုပ်နေကြဆဲဖြစ်ပါတယ်။မိုးကုတ်ဘက်မှာဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်လို့တည်ဆုံသူကတော့စုစုပေါင်း12ယောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အပီလ12ရက်နေ့ကလည်းမိုးကုတ်မြို့ကရေဘူးဆီယာတော်နဲ့ဖမ်းဆီးခံသူ31ယောက်ကိုတော့တပ်မတော်ကိုအကြီးညိုပြစ်အောင်လုံဆော်လုဆောင်မှုပုံမှန်905ကကြီးနဲ့1003နှစ်စီချမှတ်ပြီးမန္တလေးကိုပို့ဆောင်ခဲ့ပါတယ်ခင်ဗျ။